Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့မနက်ဖက် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကွန်ပျူတာအချက်အလက်တွေခိုးယူပြီးသတင်းမှထုတ်လွှင့်မှုတွေရဲ့အကျိုးသက်ရောက်မှုတွေကိုသူ့အနေနဲ့ short term ကကြောင်းသမ္မတဥပမာကပြောပါတယ်။အီရန်သမ္မတဟောင်းရာဖ်ဆန်ဂျာနီကွယ်လွန်သွားပါပြီ။ကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီဟာစစ်နေကြမြန်မာနိုင်ငံခီးစဉ်စတင်မှုရန်ကုန်မြို့ကိုမနေ့ညကရောက်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
အခုနောက်ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နိုင်ငံတကာကပြောနေတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ပြည်내အစိုးရဘက်ကလည်းဆောင်ရွက်ပေးနေတယ်ဆိုတဲ့အကြောင်
းကျွန်တော်တို့ဒီအခုဝန်ကြီးချုပ်တို့သွားတယ်သမ္မတရောက်တယ်သွားတယ်အနောက်လူကြီးပြန်ဝန်ကြီးလာတယ်သွားတယ်ဝန်ကြီးချုပ်သွားတယ်အဲ့ဒီသွားတဲ့ကာလတခြားလို့မှာဒီအဆက်အတိုင်းဝိုင်း
ရခိုင်ပြည်နယ်အစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ပြောကြားချက်နဲ့တူနာဆင်ကြမှာပါမြမရေးဆွေးနွေးခန်းမှာတော့တစ်လုပ်ငန်းတွေရပ်ဆိုင်းနေတာကြောင့်စင်တွေရဲ့ရှင်တန်ရက်တည်ရေးရှေ့အလားလာတွေဘလို့ရှိမလဲဆိုတာကိုလည်းနှာစင်ကြရပါမှာဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြင်ကမ္ဘာတစ်လွှာထူးခြားစံပြသတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီစီစဉ်တွင်မတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဦးစံမိုးဝေတို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကအတည်ပြုပြောဆိုပြီးတဲ့နောက်သမ္မတဘရက်အိုဘားမားကအထူးအနေနဲ့ဒီမိုကရေစီစနစ်မှာသတင်းမှားတွေထုတ်လွှင့်တာနဲ့ကွန်ပျူတာတွေထိုးဖောက်ဝင်ရောက်ပြီးသတင်းအချက်အလက်တွေခိုးယူမှုတွေရဲ့အကျိုးသက်ရောက်မှုတွေကိုသူ့အနေနဲ့ short term ခဲ့တဲ့အကြောင်းပြောပါတယ်။သူ့အနေနဲ့ရုရှားသမ္မတဗလာဒီမီပူတင်ကို short မတွက်မိခဲ့ကြောင်းဆန္ဒလအကြာမှာယာရုကနေဒီခါမှာခင်ဗျာစနစ်ရဲ့အကြာမှာယာရုကနေအနားယူတော်မဲ့သမ္မတအိုဘားမားက ABC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်ရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်ရှုံးနေပြီးဒေါ်နယ်ထရန့်အနိုင်ရအောင်ရုရှားတို့ကအမေရိကန်ဒီမိုကရေစီစနစ်ကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောင်လိုက်ဌာနကဆွဆွဲပြောဆိုနေတာဖြစ်ပါတယ်ဒါပေမဲ့အခုလို information ခစ်တက်မှာအင်တာနက်ပေါ်ကသတင်းအချက်အလက်တွေခိုးယူပြီးသတင်းမှားတွေထုတ်လွှင့်ပြီးအမေရိကန်တွေရဲ့ပွင့်လင်းမှုပွင့်လင်းတဲ့လူမှုအတိုင်းဝိုင်းပွင့်လင်းတဲ့စနစ်အမေရိကန်တို့ရဲ့ဒီမိုကရေစီလှုပ်ထုံးလုပ်နည်းတွေကိုခိုးဝင်ပြီးတော့အရှင်မြင့်လှုပ်ဆောင်တာတွေကိုသူ့အနေနဲ့ short term ခဲ့တယ်လို့သမ္မတဥပမာကပြောပါတယ်သမ္မတပူတင်အနေနဲ့ဥရောပတိုက်အတွင်းနဲ့တခြားရုရှားနိုင်ငံတွေကခွဲထွက်သွားပြီးရုရှားစကားပြောတဲ့အတိုင်းပြည်တွေမှာအင်တာနက်ကနေထိုးဖောက်ဝင်ရောက်တဲ့လုပ်ငန်းတွေလုပ်နေသလိုအနောက်အစုဒီမိုကရေစီနိုင်ငံတွေမှာလည်းအရှင်မြင့်လှုပ်ဆောင်လာနေတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးဌာနရဲ့အကျဉ်းချုပ်အစီရင်ခံစာကိုသူ့အနေနဲ့ထုတ်ပြန်ခဲ့တဲ့အကြောင်းလဲသမ္မတဥပမာကပြောပါတယ်
အီရန်နိုင်ငံရဲ့သမ္မတဟောင်းလည်းဖြစ်နိုင်ငံပြည်ဝင်ပြောင်းလဲရေးဥဆောင်ခဲ့သူလည်းဖြစ်တဲ့အက်ဘာဟာရှမီရာဖ်ဆန်ဂျာနီကွယ်လွန်သွားတဲ့အကြောင်းနိုင်ငံပိုင်အီရန်ရုပ်သံဌာနကကြေညာပါဗျ။အသက်82နှစ်အရွယ်ရာဖ်ဆန်ဂျာနီဟာနှလုံးရောဂါဝေဒနာကိုခံစားရပြီးတဲ့နောက်တီဟီရန်မြို့တော်ရဲ့မြောက်ပိုင်းကဆေးရုံတရုံမှာတင်းငွေတွေနေကကွယ်လွန်သွားတာပါ။နိုင်ငံပိုင်ရုပ်သံမှာထုတ်လွှင့်နေတဲ့အစီအစဉ်ကိုကြားဖြတ်ပြီးတော့ကြေညာရမှာအစ္စလမ်ဘာသာနဲ့တော်လှန်ရေးလမ်းကြောင်းပေါ်မှာတက်တာပတ်လုံးမမောတန်းကျိုးပန်းလှုပ်ဆောင်ခဲ့ပြီးတဲ့နောက်အခုလိုကွယ်လွန်သွားတာဖြစ်တယ်လို့ဆိုပါတယ်။ရာဆန်ဂျာနီဟာ1989ခုနှစ်အစ္စလမ်တော်လှန်ရေးခေါင်းဆောင်ကြီးအယာတူလာခိုမီနီရဲ့ထိတ်တန့်အကြံပေးတအူးအဖြစ်ရှုမြင်ခံခဲ့ရသူဖြစ်ပြီးတော့တိုင်းပြည်ရဲ့သမ္မတအဖြစ်1989ခုနှစ်ကနေ1998ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတူလာခိုမီနီ1989ခုနှစ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်သူ့ရဲ့အရရာကိုဆက်ခံမဲ့သူရွေးချယ်တဲ့နေရာမှာရဖ်ဆန်ဂျာနီဟာအဓိကအခမ်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့သူဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။အီရန်နိုင်ငံမှာလေလာအတွင်းသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အခုလက်ရှိသမ္မတဟတ်ဆန်ရူဟာနီရဲ့လက်ထက်မှာရဖ်ဆန်ဂျာနီကိုအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲတွေမှာဥဆောင်ဆွေးနွေးဖို့တာဝန်ပေးခဲ့ပါတယ်
။ပါလက်စတိုင်းတူမောင်းနေလာတဲ့ထရက်ကားကတင်းတင်းငွေနေကအစ္စရေးစစ်သားတွေကြားတဲ့ကိုတမင်တိုက်ခိုက်ဖို့ရွေချက်နဲ့မောင်းနေခဲ့တာမှာစစ်သား၄ဦးသေဆုံးပြီးတော့15ဦးထိခိုက်ဒဏ်ရာသွားခဲ့ပြီးတူကတော့ဆုံးရတဲ့အခြေအနေမှာရှိတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာကားနဲ့အတင်းဝင်တိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရကအစ္စရေးရေဒီယိုကိုပြောကြားခဲ့ပါတယ်။အစ္စရေးစစ်သားတွေဟာဂျေရုဆလင်မြို့ဟောင်းကိုအပေါ်စီးကနေမြင်နေရတဲ့အာမွန်ဟနတ်ဇီဖ်ရှုဂင်းတာရတဲ့နေရာမှာဘတ်စကားဘောကဆင်းလာတဲ့အချိန်ပါလက်စတိုင်းတအူးမောင်းလာတဲ့ထရက်ကားကလမ်းကြောင်းလွှဲပြီးစစ်သားတွေရှိရာကိုဝင်တိုက်ခဲ့တာလို့ဆိုပါတယ် တက်ခိုက်ခဲ့တဲ့ကာသမားကိုတနက်နေ့ပြစ်တတ်လိုက်တယ်လို့လည်းအာနာဘိုင်ကပြောပါရယ်ကာသမားဟာအခုတက်ခိုက်မှုဖြစ်ခဲ့တဲ့နေရာအနီးဂျေရုရှလင်မြို့ကဂျဘာမူကဘာမှာနေထိုင်သူဖြစ်ကြောင်းပါလက်စတိုင်းအာနာဘိုင်ကပြောပါရယ်တက်ခိုက်သူဟာအစ္စရေးIS အစ္စလာမစ်စစ်သွေးကြွတွေကိုထောက်ခံသူဖြစ်နေကြောင်းလဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောပါရယ်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလေးစိတ်မှာပြစ်ခတ်တက်ခဲ့ခဲ့တဲ့တနတ်သမားလူတန်တရာရှိထားသူအက်စတဗန်ဆန်ဒီယာဂိုဟာအီရတ်နိုင်ငံအတွင်း17လကြာတွားရောက်စစ်မှုထမ်းခဲ့စဉ်ကာလအတွင်းစိတ်ဝေဒနာပြင်းထန်စွာခံစားခဲ့ရသူဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတွေကပြောဆိုနေချိန်မှာအမေရိကန်အာဏာပိုင်တွေကတောက်ကြနေတုန်းကဖြစ်ပွားခဲ့တဲ့တက်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုရှာဖွေဖော်ထုတ်နေပါတယ်ဆန်ဒီယာဂိုကိုနိုင်ငံတကာလေစိတ်မှာလူသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့စနေနေ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။လူ9ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ရင်တော့ဆန်ဒီယာဂိုအနေနဲ့တည်တံဓမ္မမဟုတ်ရင်ထောင်နှံတသက်တကျွန်းချမှတ်ခံရနိုင်ပါတယ်။သူ့ကိုဒီကနေ့တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဦးဆုံးရုံးထုတ်မှာဖြစ်ပါတယ်။အခုအသက်26နှစ်ရှိပြီဖြစ်တဲ့ဆန်ဒီယာဂိုဟာ2010ကနေ2011ခုနှစ်ကြာအီရတ်နိုင်ငံမှာစစ်မှုထမ်းနေစဉ်ကာလအတွင်းသူတငယ်ချင်းနှစ်ယောက်ရဲ့ဘေးမှာဘုံပေါက်ကွဲတဲ့ဖြစ်ရပ်ကိုတွေ့ပြီးတဲ့နောက်အကြီးအကျယ်စိတ်ဒဏ်ရာရရှိသွားခဲ့တာဖြစ်တယ်လို့သူ့မိခင်ကပြောပါရယ်ဆန်ဒီယာဂိုဟာစိတ်ကျမ်းမာရေးအတွက်အစိုးရထံအကူအညီတောင်းခဲ့ပေမဲ့မဖြစ်စလောက်သာအကူအညီရခဲ့တယ်ဆိုပြီးတော့သူ့ရဲ့အကူတော်ဆက်သူဘရိုင်ယန်ကပြောဆိုပါရယ
်ဘီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာစနေရကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တနင်္ဂနွေနေ့ညကရန်ကုန်မြို့ကိုရောက်သွားပြီးဖြစ်ပါတယ်ဒါဟာရန်ဟီလီရဲ့ငါးကြိမ်မြောက်ခီးစဉ်ဖြစ်ပြီးခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြစ်ကြီးနားဖကန့်နဲ့လိုက်ဇာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတီတောင်မောင်းတော်တော်မောင်းတော်မျိုးတွေအပြင်နေပြည်တော်နဲ့ရန်ကုန်မျိုးတွေကိုလည်းတွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါတယ်ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါတယ်ရန်ဟီလီရဲ့ဒီခီးစဉ်ကနေပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေမှန်ကိုစုံစမ်းဖော်ထုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက်ကြွလှုပ်ရှားသူတွေနဲ့ရခိုင်လွတ်တော်အမတ်တွေကပြောပါတယ်မြန်မာနိုင်ငံကပြန်မထွက်ခွာခင်ရန်ဟီလီဟာသူ့ခီးစဉ်အတွင်တွေ့ရှိရတဲ့အချက်အလက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်ဒီတော့တွင်ပြည်ထောင်နိုင်ငံရေးဝန်ကြီးယင်းမတ်အာယောလ်ဟာမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့အခြေအနေတွေအတွက်စိုးရိမ်ပူပန်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုဆက်သွယ်ပြောကြားခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံရေးဌာနကသတင်းထုတ်ပြန်တာကိုကိုကာပြီးကိုဝိတ်တင်းမှာဖော်ပြထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုသူ့အနေနဲ့ထောက်ခံကြောင်းလဲပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းရေကြီးရေလျှံမှုတွေဖြစ်ပွားခဲ့တဲ့အတွက်လူ19ဦးသေဆုံးခဲ့တယ်လို့ထိုင်းဆိုရအာနာဘိုင်ကပြောပါတယ်။မိုးတီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်ခရိုင်10ခုမှာရေလွှမ်းမှုဖြစ်ပွားခဲ့ပြီးအိမ်အောင်စုပေါင်း 28,000 ကျော်ကိုတက်ရောက်မှုဖြစ်စေခဲ့တယ်လို့ထိုင်းနိုင်ငံဘီအန်ရဲ့ရှော့ချကာကိုရီတာစီဌာနကနေထုတ်ပြန်ပါတယ်မြေသားပို့ဆောင်ရေးလမ်းကြောင်းတွေတော်တော်များများဆက်လက်ပြီးတော့ရပ်ဆိုင်းထားရဆဲဖြစ်ပြီးနခွန်စီတမရတ်လေစိတ်ကိုဒီကနေ့တနင်္လာနေ့ဇန်နဝါရီလ9ရက်နေ့ထိပိတ်ထားပါတယ်ဇန်နဝါရီလ9ရက်နေ့ထိထိုင်းနိုင်ငံတောင်ပိုင်းမှာနေရာကွက်ကြားထစ်ချုံမိုးတီးထန်စွာရွာသွန်းပြီးတော့မိုးတက်လီပြီးနေတိုက်ခတ်မှုတွေဆက်ပြီးတော့ဖြစ်ပွားမယ်လို့ထိုင်းမိုးလေဝသဌာနကခန့်မှန်းထားပါတယ်ဘန်ကောက်မြို့တော်နဲ့ကာလန်ဆက်သွယ်ရေးတွေပြန်ပြီးတော့ဖွင့်လှစ်လိုက်ပြီးဖြစ်ပေမဲ့နခွန်စီတမရတ်နဲ့တရန်စူရထာနီအစရှိတဲ့ဒေသတွေကလမ်းမကြီးတချို့မှာရေလွှမ်းမှုတွေရှိနေတာကြောင့်ကွေ့ပတ်ပြီးတော့တွားနေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဌာနကလည်းကပ်ပလီပင်လယ်ပြင်တောင်ပိုင်းနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝန်းဟာပုံမှန်အကောင်းလာပြီးတဲ့နောက်48နာရီအတွင်းမုန်တိုင်းငယ်အဖြစ်ပြောင်းသွားနိုင်တဲ့အကြောင်းခန့်မှန်းချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံကွာရာလာဟာရာမြို့မှာပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့ပြစ်ခတ်ခဲ့သူလို့တန်တရားရှိသူကိုဖမ်းဆီးမိလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့သူဘယ်သူဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒဏ်ရာသွားသူအမေရိကန်အရာရှိခရစ်စတိုဖာအက်ခရော့ဖာ Nangajai Tanama, Satonija, Taiwan Tansong, get to Pippi, do ye a chinny ha, so in the Amishijong, Mexico, soya shinny yonga, soya shinny jo yonga, topiane, chinajama, popia tabare, then at the mago, Limian, Pansy Lan and Edward, Mexico, Yashidigo, Jesuit in Jong, American Nangajai, Wunji, John Kerry got in England in Mabiaware, American Council, Wun Yong Facebook, Lumuko Yama, Topiangere, Video Madanema, then at the Maha, Gagurong, Pima, a chain jaji, sounding a bima.
Pakistan Chida Uzijo Ha Rahi Sharif Ku Saudi Arabia Usani Islam Donza Ku Nangai Nyombong a Jampet Dambian Chimoye Tapoye Petma Uzon Uzijo Pi Kan Libare a Jampet Muchimoye Nyombong IMAF Digo IS Dujo appointed the chat jampet poi chimoye dwin and town sangaguni dizi malama sorry and yapaniga sabido jinya gevare.
Washington, the voice of America, VOA. ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာဇန်နဝါရီလကုန်မှာအပိတ်သက်အစီရင်ခံစာမတင်ပြခင်ပြေဆုံးမှန်ကန်တဲ့အချက်လက်တွေထပ်ပြီးလိုအပ်နေတဲ့အတွက်ဇန်နဝါရီလ6ရက်ကနေ9ရက်အထိရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုတွားရောက်ခဲ့ပါတယ်။တချိန်တည်းမှာပဲမောင်တော်ဖြစ်စဉ်မှာနိုင်ငံတကာကထောက်ပြနေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့ကိစ္စကိုရခိုင
ောင်းတော့ဒေတာမှာပြီးခဲ့တဲ့အောက်တိုဘာလ9ရက်နဲ့နိုဝင်ဘာလ12ရက်13ရက်တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုအဓိကထားပြီးဒုတိယအကြိမ်တွားရောက်စစ်ဆေးမှုတွေလုပ်ခဲ့ကြောင်းရခိုင်ပြည်နယ်အစိုးရပြန်ကြားရေးဝန်ကြီးဦးမင်းအောင်က VOE ကိုအခုလိုပြောပါတယ်
အခုဒုတိယတစ်ခေါက်ကလေဒါစုံစမ်းစစ်ဆေးအတွက်ဆိုပြီးတော့ဒီမောင်တို့ကိုနှစ်ရက်ပေါ့နော်ပါခဲ့တာတနေ့ရောက်ပြီးတော့မနေ့ကပြန်လာတယ်တ냐အိတ်ခဲ့တာပေါ့နော်အဲ့ဒီကသူတို့တွေ့ဖို့လူတွေတွေ့တဲ့လူတွေတွေ့ဆုံပြီးတော့ဒါမင်းမြန်စုံစမ်းခဲ့တာလေပေါ့အဲ့ဒါတော့ကိုကင်းရဲ့အရှင်ဆန်သားတွေမှာတော့ပါလာမှာပေါ့နော
်ဇန်နဝါရီလ၄ရက်နေ့ကရခိုင်စုံစမ်းရေးကော်မရှင်ရဲ့ဂျားဖြတ်အစီရင်ခံစာထွက်လာတဲ့အချိန်မှာပဲမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တချို့ကမွတ်စလင်ရွာသားတချို့ကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းဟာလူမှုအင်တာနက်ကွန်ရက်တွေနဲ့နိုင်ငံတကာသတင်းဌာနတွေစီပြန့်နှံ့ခဲ့ပါတယ်။အခုလိုလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရခိုင်စုံစမ်းရေးကော်မရှင်ကထည့်သွင်းမဖော်ပြခဲ့ဘူးလို့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကလည်းဝေဖန်ထောက်ပြခဲ့ကြတာပါ။ရခိုင်စုံစမ်းရေးကော်မရှင်ဘက်ကတော့သူတို့ရဲ့ဒုတိယအကြိမ်မြေပြင်ကွင်းဆင်းစစ်ဆေးမှုတွေမှာဖြစ်စဉ်တွေနဲ့ပတ်သက်ပြီးနိုင်ငံတော်တည်ဆဲဥပဒေလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့ခြင်းရှိမရှိကိုစစ်ဆေးသုံးသပ်အကြံပြုချက်တွေအဖြစ်အစီရင်ခံစာအပြည့်အစုံကိုတတ်မှတ်ချိန်အမီသမရကိုတင်ပြမှာဖြစ်တယ်လို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွာသားတွေကိုရိုက်နှက်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ကိုစစ်ဆေးအရေးယူနေတယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ထားတဲ့သတင်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုသိရဖို့ပြည်နယ်အစိုးရပြန်ကြားရေးဝန်ကြီးဦးမင်းအောင်ကိုမေးကြည့်တော
့ဟုတ်ပါရဲ့ဒီလိုအကြမ်းတဲ့အပြုအမူတွေလုပ်တဲ့လူတွေကိုတော့အရေးထားတာတည်းရှိတယ်လို့သိရပါတယ်အဲ့ဒီမျိုးအပိုင်းကိုကြားတဲ့အခါတစ်ခါမှဒီရေးလုံငန်းတွေဖြစ်မယ်တစ်ခါမှတမ်းတို့လုံငန်းတွေဖြစ်မယ်အဲ့ဒါတွေကိုတော့ဒါဥပဒေနဲ့အညီလို့ခိုင်းတွင်းနေပါတယ
်ဟုတ်ကဲ့ဟိုတစ်ဆက်တည်းမြင်ချင်တာကဒီမလေးရှားနိုင်ငံကနေရခိုင်ပြည်နယ်ကိုလာမယ်ဆိုတော့ရိတ်ခါတင်တင်မော်ရဲ့တည်င်းကိုရောဆရာတို့ရခိုင်ပြည်နယ်အစိုးရဘက်ကဘယ်လိုတွေကြားထားသေးလဲရှင
်တည်င်းတွေရဆိုအဲလာမယ်ပါညာတည်တာပေါ့ဗျာနားမယ်လာမယ်ဆိုတာကဒီစံတမန်လှုပ်ထုံလှုပ်ပြီးနဲ့အညီလို့ရမှာပဲဗျာနော်ဟိုဒီနိုင်ငံငါဝိကိစ္စဒီနိုင်ငံဟိုဘယ်ခုဖြစ်အဲ့ဒါတမန်လုံးလုံးလုံးနဲ့ညီညီညွတ်နဲ့လောက်တိုင်းတော့ငါမှဟိုပြဿနာရှိဘူးလ
ေ။ဒါအပြင်နိုင်ငံတကာကထောက်ပြနေတဲ့ရခိုင်ပြည်နယ်ပဋိပက္ခမှာအဓိကလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့ဆိုတဲ့ကိစ္စမှာလည်း MOU စာချုပ်နဲ့အညီလုပ်ကင်ဆောင်ရွက်ပေးနေကြောင်းဦးမင်းအောင်ကပြောပါရယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီရဲ့မကြခင်ရပိုင်းအတွင်းလာရောက်မဲ့ရခိုင်ပြည်နယ်ခီးစဉ်အပါအဝင်အခြားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လာရောက်စုံစမ်းမှုတွေကိုလည်းရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းဆောင်ရွက်ပေးနေကြောင်းဦးမြောင်ကပြောပါတယ
်။သူရခီးစဉ်အသေးစိတ်ကတော့မသိရသေးဘူး။ဒါပေမဲ့ရက်ကတော့ဆက်တုံးရနေတယ်။အန္တရာအဖွဲ့အစည်းတွေနောက်ပြီးတော့ကျွန်တော်တို့ကော်မရှင်အဖွဲ့တွေလာနေကြတော့ဒီလိုလိုအပ်ချက်တွေ အဲ့လာရမ်းနဲ့အမြဲစစ်စစ်နေတာလေရှောင်းလို့ရှိနေတယ်ဗျ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှဘူတိတောင်မောင်တော်နဲ့ရတိတောင်စတဲ့ဒေသတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်။မစ်ရဟင်းလီခီးစဉ်မတိုင်ခင်ဒုတိယအကြိမ်မြောက်မောင်တော်ဒေသကိုတွားရောက်စစ်ဆေးတဲ့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နိုရူလာကျေးရွာရဲစခန်းအပါအဝင်အကြမ်းဖက်သမားတွေကနေမွတ်စလင်ရွာသားတွေကိုရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဇင်ပိုင်ညာကျေးရွာနဲ့အခြားရွာတွေမှာရက်မီရက်ဖာတွေနဲ့တွေ့ဆုံပြီးကျေးရွာလုံခြုံရေးဖွံ့ဖြိုးတိုးတက်ရေးနဲ့မွတ်စလင်ရွာသားတွေရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းသမရယုံရဲ့မင်းကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
မနက်ငယ်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲအနေဆုံးအဆင့်အိနီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။အင်္ဂါညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။အခုမြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာတဘာဝပါဝင်ခြင်းကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေတနေ့တခြားရေးပန်းစားလာတာနဲ့အမျှတစ်ချိန်ကတရိတ်ဆန်ယုံလိုနေရာမျိုးမှသာတွေ့နိုင်တဲ့ဆင်တွေကိုတွားရောက်လေ့လာနိုင်တဲ့အစီအစဉ်တွေလည်းရေးပန်းစားလာပါတယ်။မကြသေးခင်နှစ်တွေကစလို့တစ်ထုတ်လုပ်ရေးလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းထားတာကြောင့်အလုပ်လက်မဲ့ဖြစ်နေရတဲ့တစ်လုပ်ငန်းသုံးဆင်တွေအတွက်အလုပ်အကင်ခွင်လန်းဖန်တီးပေးနိုင်ဖို့ရည်ရွယ်ပြီးခီးသွွားတွေအပန်းဖြေလက်ပတ်နိုင်မဲ့ဆင်စခန်းတွေဖွင့်လှစ်လာကြတာပါ။ဒါပေမဲ့ဒီလုပ်ငန်းတွေကနေစင်တွေဘဝတာယာဝပြောရေးဘလောက်ထိဆောင်ကျင်းပေးနိုင်မလဲဆိုတာကတော့မေကွန်ထုတ်เสียရှိနေစေဖြစ်တဲ့အကြောင်းကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင
်စင်ဦးစီကူပူနီရဲ့တနေ့တာလုပ်ငန်းဝင်ကတော့တညာလုံးတောထဲမှာလွတ်ပေးထားတဲ့စင်ကိုပြန်ခေါ်ရတဲ့စင်ကောက်တဲ့အလုပ်နဲ့စပါတယ်စင်တွေကိုညဘက်မှာတဘာဝအတိုင်းဖော်ပေါင်းနေတဲ့အစာရှာစားဖို့လွတ်ပေးပြီးနောက်တစ်နေ့လိုက်ရှာဖို့ဆိုတာကတော့ကိုယ်စင်ကြောင့်ကိုသိနေဖို့တော့လိုပါတယ်။တစ်ခါတည်းံတော်ရက်လွတ်လပ်တဲ့စင်တွေက2မိုင်လောက်ကနေ6မိုင်လောက်ထိတော်တော်ဝေးဝေးလိုက်ရှာရတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းတောစင်ရန်အဖြစ်ဖမ်းမိခဲ့ပြီးအခုခါခံမှန်းချေအသက်18နှစ်သားအရွယ်စိုးလွင်ဦးလို့မြည်ပေးထားတဲ့စင်ကိုတော့စင်ဦးစီးဖြစ်နေဆောက်ရှောက်လာတာ9နှစ်အတွေ့အကြုံရှိနေပြီဖြစ်တဲ့ကိုဖုန်းနေအတွက်တော့စင်ကလောက်တန်အစစင်ချေတော့အဆုံးတမှုထူးခြားတဲ့စင်ရဲ့အမှုချက်တွေကိုခြေရာခံပြီးလိုက်ရှာဖို့ကတော့တိတ်တော့အခက်အခဲမရှိလာပါဘူး။စင်ကိုတွေ့ပြီဆိုရင်တော့စင်ဦးစီးတွေစင်စခန်းနဲ့ပြန်ခေါ်လာပြီးမနက်ခင်းရေချဖို့ပြင်ရပါတယ်။စင်တွေကိုရေချိုးပေးတဲ့အချိန်ဟာရင်းနှီးမှုရအောင်တိစောက်ဖို့အကောင်းဆုံးအချိန်လို့လည်းဆိုကြပါတယ်။ဘူတန်ပြည်ကမြန်မာတက်လုပ်ငန်းပိုင်မော်ရော်ကြီးစင်စခန်းမှာတော့လက်တလုံးစင်ကောင်ရီ20ကျော်နဲ့စိတ်ဝင်စားတဲ့ခီးသွွားတွေအတွက်စင်ချီတာရေချိုးတာစင်နဲ့တောထဲမှာခရီးထွက်တာလို့ပုံစံမျိုးမျိုးနဲ့ဝန်ဆောင်မှုပေးနေပြီးနောက်ပိုင်းမှာခရီးသွွားတွေနားနေတဲခုန်နိုင်တဲ့အထိတိုးချဲ့သွားဖို့ရည်ရွယ်ထားတယ်လို့လည်းလက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ်။
ကျွန်တော်တို့ကခီးသွားတွေရဲ့လာရောက်မှုကိုစိတ်ဝင်စားမှုကိုကျွန်တော်တို့ဝန်ဆောင်ပေးပါတယ်။ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့လေ့ကျင့်ထားတာတွေကတော့ကျွန်တော်တို့မနေ့စောစောရောက်မယ်ဆိုလို့ကျွန်တော်တို့ရေချတာကိုကျွန်တော်တို့မိသားစုနဲ့အတူစင်နေနဲ့အတူကျွန်တော်တို့ရေချလို့ရပါတယ်ရေချိုးလို့ရပါတယ်။အဲ့ဒါပြီးတော့ကျွန်တော်တို့စင်လေးတွေရဲ့လေ့ကျင့်တက်မြောက်မှုလေးကိုကျွန်တော်တို့တည်ယူပြပါတယ်။ဒါတည်ယူပြတဲ့နေရာမှာကျွန်တော်တို့ဘောလုံးကန်တဲ့ဘောလုံးကန်တာလေးတည်ယူပြတယ်။ပြတာလည်းတူတူကျွန်တော်တို့တောင်းဆိုမှုရကျွန်တော်တို့တည်ယူပြပါတယ်။နောက်ပိုင်းဆိုရင်တော့ကျွန်တော်တို့အောင်မြင်လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီတည်ယူပြတဲ့အပိုင်းကိုတော့ကျွန်တော်တို့စနေတနေ့ကနေအစိုးရရုံးပိတ်ရဲများကိုကျွန်တော်တို့ဥစားပြီးတည်ယူပြပြီးတော့ကျန်တာကိုတော့ကျွန်တော်တို့အနေနဲ့ conservation အပိုင်းနဲ့ကျွန်တော်တို့စင်တွေကိုတော်တဲ့စစ်ဆီးတဲ့အပိုင်းတွေကိုကျွန်တော်တို့လုပ်ဖို့နောက်ပိုင်းကြည့်ရထားပါတယ
်။ဟိစင်းလို့ခေါ်ကြတဲ့စင်ရင်တွေအများစုကတော့မြမတက်လုပ်ငန်းကပိုင်ဆိုင်ပြီးအော်တိုဘာလအထိစင်ရင်တွေအရဆိုရင်တော့3000လောက်အထိရှိပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အိစင်း9500ကျော်နဲ့ကျန်စင်တွေကိုတော့ပုဂ္ဂိကပိုင်ဆိုင်ပါတယ်။ရန်ကုန်ကနေပြည်တော်သွားလမ်းပေါ်က105မိုင်အကွာမှာရှိတဲ့မော်ရော်ကြီးစင်စခန်းကလည်းအခြားနိုင်ငံအနှံ့ကစင်စခန်းတွေလိုပဲတည်ထုတ်လုပ်မှုတွေရပ်ဆိုင်ထားရတာကြောင့်စင်တွေအတွက်မေမေရရအလုပ်ကတော့မရှိတော့ပါဘူး။ဒီလိုစင်တွေရောစင်ထင်းရတဲ့စင်ဦးစီးတွေပါ တတိကျကျအလုတာဝယ်မရှိဘဲဖြစ်နေတာကိုဖြစ်ရှင်းတဲ့အနေနဲ့ရောတစ်ဖက်တစ်လမ်းကဝင်ငွေရဖို့ပါရည်ရွယ်ပြီးအခုခါခီးသွွားတွေအလဲပက်လာနိုင်မဲ့စင်စကန်ဖြစ်ပြောင်းလဲထားပါစင်ကောင်ရီ3000လောက်နဲ့စင်ဦးစီး4000ကျော်ရှိတဲ့အစိုးရပိုင်းစင်စကန်တွေအနေနဲ့စင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုအဓိကအာရုံစိုက်လုပ်ကင်ဖို့လိုအပ်နေတာကြောင့်စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာလည်းဖြစ်စင်စေးမှုတူဦးလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ်
အဖြစ်မနေတော့ဒါကျွန်တော်တို့ကတူရီဇင်လိုင်းကတော့ဒီတူရီဇင်တော့လောက်ရမှာပဲလောက်ရမှာပဲဆိုတော့ဘာလို့ဆိုတော့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ locking ကို short ချလာမယ် extension ကို short ချလာမယ်ဟိုတဖြည်းဖြည်းနဲ့ short ချလာတဲ့အခါမှာကျွန်တော်တို့မှာ simple population တွေကများလာတယ်များလာတဲ့အခါမှာအဲ့အခြေအနေကြီးကြီးရည်တည်နိုင်ဖို့အတွက်ကျွန်တော်တို့က conservation လုပ်မယ်ဆိုရင်ပတ်စံမရှိပဲကျွန်တော်တို့ conservation လုပ်လို့မရဘူးအဲ့တော့ပတ်စံရမယ်နီလန်းတွေကိုကျွန်တော်တို့ရှာဖွေနေရမှာလေခုနကဒီတူရီဇင်လိုင်းကိုကျွန်တော်တို့ကသွားမှာကျွန်တော်တို့ရမှာ
အော်တိုဝါလာတီစင်းနေရမြမတက်လုံငန်းပိုင်စင်ကောင်ရီ3000ကျော်ရှိနေပြီးခမ်းမန်းကြီးအိမ်စဉ်စုစုပေါင်း9500ကျော်နဲ့ကျန်စင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ထားပါတယ်ဒီစင်တွေအားလုံးအတွက်အလုတ်ကန်ခွင်လန်းကလည်းအခုခါမှကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်လာနေပေမဲ့အစိုးရပိုင်စင်စကန်တွေအနေနဲ့ခီးသွွားလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်မဲ့ရေကန်မြေကန်ကောင်းတွေရှိနေပြီးသားဖြစ်တယ်လို့လည်းမြမတက်လုံငန်းစင်အားဌာနစိတ်ကမန်နေဂျာဦးကုကုလက်ကပြောပါတယ
်ဌာနကသာရကနံပါတ်1အရာ human resource ဌာနမှာတက်တာတားရနံပါတ်2နေရာကကျွန်တော်တို့တက်လုံငန်းစင်နေရာအစဉ်ဆက်ကြရတော်ရမှာပဲနေလာတော့ကောင်းနေစီမှာနေကြတာတက်လုံငန်းစင်ကနေရာတော့ကောင်းမှုရကြီးပါဒါနံပါတ်2အားသာပြောနံပါတ်3အားသာတားချက်ကဌာနမှာစင်ကြောနဲ့ပတ်သက်ပြီးတော့ရှင်းပြနိုင်တဲ့လူတွေနိုင်ငံတကာကရောပြည်တွင်းကရောစိတ်ဝင်စားအောင်သဘောကျအောင်ရှင်းပြနိုင်လို့ကဌာနမှာပဲရှိတယ်အပြင်လူပြောက်ကဆင်ကြောင်းလေးလာဖို့ဆိုရင်ကျွန်တော်တို့တော့20လောက်လေးလာတာ
စင်နေတဲ့ခီးသွွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့အစိုးရတွေမကဘဲပုဂ္ဂလိကကဏ္ဍကလုပ်ကင်တာတွေလည်းတွေ့နေရပါတယ်38ဧကအခြေရှိတဲ့ပုဂ္ဂလိကပိုင်းစင်စကန်တခုကိုတော့ ARI တိုင်းချောင်းသာကန်းကျင်နဲ့10မိုင်လောက်ကွာမှာအော်တိုဝါလာထဲမှာပဲစင်စဲကောင်နဲ့စတင်ဖွင့်လှစ်ခဲ့တာပါမြမတက်လုပ်ငန်းမှာလက်ထောက်မန်နေဂျာအထိတာဝန်ယူခဲ့ပူးပြီးစင်စကန်တွေမှာလည်းအတွေ့အကြုံရှိခဲ့ပူးတဲ့ဦးရဲမြင့်လွင်ကတော့ကိုပိုင်စင်စကန်တစ်ခုဖွင့်ကျင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်ခဲ့တာလို့ဆိုပါတယ
်ကျွန်တော်ရဲ့ယူရချက်ကတော့ငကူတွေကမှဒီလိုမျိုးကိုပိုင်စင်စကန်လှုပ်ဖို့အစားတွေကယူရချက်ရှိပါတယ်အရင်တော့ကျွန်တော်ဌာနဒီတက်လုပ်ငန်းမှာလက်ထောက်မန်နေဂျာနဲ့တာဝန်ခံဘွားနဲ့နေဟိုတာဝန်ယူခဲ့ရတာပါအဲ့ဒီတော့ကျွန်တော်ကိုပိုင်စင်စကန်လှုပ်ချင်တဲ့ယူရချက်မျိုးရှိပါတယ်အခုကတော့ဌာနအနေမှာအလုတ်ကနေမှအနားယူပြီးတော့ကျွန်တော်ကိုပိုင်စင်စကန်အခုစလုပ်ဖြစ်တာပေါ့နော်ကျွန်တော်ဟိုထိုင်းနိုင်ငံကိုသွားပြီးတော့အလဲပတ်သွားတဲ့ဟာမျိုးဘာညာမှာလဲသူတို့ရဲ့နမူနာတွေပဲကျွန်တော်ယူပြီးတော့ကိုပိုင်စင်စကန်လုပ်ချင်တဲ့ရွယ်ချက်မျိုးလည်းရှိပါတယ်ပြီးတော့ကျွန်တော်ကလည်းစင်ကိုချစ်တတ်တဲ့ဟာနဲ့ကိုပိုင်လုပ်ချင်တဲ့ဟာနဲ့အခုကြတော့ကျွန်တော်ဒီဟာကိုကိုပိုင်စလုပ်ဖြစ်တဲ့သဘောပါ
အင်းကပုဂ္ဂလိကကဏ္ဍကိုမြမတက်လုံငန်းကစင်တကောင်ငားရန်ကကျန်ငွေ3,900တာယူခဲ့ပေမဲ့အခုခါ4သိန်းနဲ့ငားရန်နေပြီးစင်နဲ့အတူလိုက်ပါမဲ့စင်ဦးစီးကိုတော့မြမတက်လုံငန်းကပဲလစာပေးထားတယ်လို့စင်နေအတွက်ကျမကြီးဆောက်ရှောက်မှုကိုလည်းတာဝန်ယူပါတယ်ချောင်းသာစင်စကန်မှာတော့တက်လုံငန်းပိုင်စင်9000နဲ့အတူပုဂ္ဂလိကစင်ပိုင်ရှင်တယောက်ရဲ့စင်9000နဲ့ဖက်ဆက်လုပ်ကန်နေတာပါမီယိုပလာစင်လုံငန်းလုပ်ကန်လာတဲ့ကရင်တန်းရန်သားစောမှုကတော့သူ့ကိုယ်ပိုင်စင်စဲကောင်နဲ့တဝက်ကိုချောင်းသာစင်စကန်မှာလာရောက်ရင်းနှီးမြှုပ်နှံပြီးဖက်ဆက်လုပ်ကန်နေပါတယ်ကုန်းနေတဲ့ဘဝရီထဲမှာအကြီးဆုံးဖြစ်တဲ့စင်တွေကိုခီးသွွားလုပ်ငန်းမှာအသုံးပြုရမှာစင်ရဲ့သဘာဝနဲ့ယဉ်ပါမှုမရှိတဲ့အလဲပက်လာသူတွေအတွက်ဘေးရန်နေရာကင်းရှင်းရေးရလဲအရေးကြီးပါတယ်လောလောလတ်လတ်ဖွင့်လှစ်လိုက်တဲ့ချောင်းသာစင်စကန်မှာတော့ခီးသွွားတွေအတွက်ဘေးရန်နေရာကင်းရှင်းရေးလမ်းညွန်ဆောင်ရန်ရှောင်ရန်တွေကိုတတိပေးထားပါတယ်ဘကိုတိုင်းမော်ယောကြီးစင်စကန်မှာတော့အလားတူလမ်းညွှန်ချက်တွေထုတ်ပြန်နိုင်မှုစီစဉ်နေပြီးခီးသွွားတွေနဲ့ယင်ပါနိုင်သမျှယင်ပါအောင်စင်တွေကိုလည်းနေ့စဉ်လေ့ကျင့်ပေးနေတယ်လို့လက်ထောက်မန်နေဂျာဦးတင်ကျော်မှုကပြောပါတယ
်ပရမ16កောင်မှာတော့ကျွန်တော်တို့ကတရက်ကို2កောင်နှုံးနဲ့ကျွန်တော်တို့နေတိုင်းပဲအဲသူတို့ကတော့အချင်းချင်းလေ့ကျင့်ပြီးတော့ကျန်တဲ့အကောင်တွေကတော့ကျွန်တော်တို့မနက်ခင်းပိုင်းကိုကျွန်တော်လေ့ကျင့်ပြီးအဲကျွန်တော်တို့စင်တွေရဲ့အနေကင်းရှင်းပိုင်းဆိုလို့ချင်းကျွန်တော်တို့ခုဆိုလို့ချင်းကျွန်တော်တို့စင်တွေကအဲနမောင်းကိုဖက်လို့ရတယ်လူနဲ့တင်းတနီဟမ်တူမောက်ပေါ့နော်စင်နဲ့သူကျွန်တော်တို့စင်ရဲ့ပါဇက်တဲ့အရောက်အစာကျွေးလောက်အောင်ဒီကျွန်တော်တို့ရေးရင်းနီးနီးနေထိုင်လို့ရပါတယ်ဟုတ်ကဲ့
စင်စကန်ဒီမှာတာမန်အဖြစ်စင်ငယ်တွေကို၄နှစ်သားအရွယ်လောက်ကစလို့ရင်ပေါင်းအောင်စတင်သင်ကြားပေးလေရှိပါတယ်ဒီနောက်မှာတော့အရွယ်ရောက်လာတဲ့အမြလုပ်ငန်းဝင်တွေလူဝတ်မဲ့ပညာရည်တွေကိုလေ့ကျင့်သင်ကြားပေးလေရှိတယ်လို့မြမတက်လုပ်ငန်းကမန်နေဂျာတူဖြစ်တဲ့ဥက္ကုကူလက်ကပြောပါတယ်
အဓမ္မဦးစင်ကောင်ကိုမိခင်တို့ဆိုးတော့သူ့တဘာဝနဲ့သူ့နေတဲ့လွတ်လပ်ဘဝကနေပြီးတော့ လူတွေကင်ပြထိသိမ်းလို့ရအောင်နော်ခိုင်းစီလို့ရအောင်လူသုံးပြုလို့ရအောင်လေ့ကျင့်သင်ကြားခြင်းကိုလင်းနစ်သားရွယ်မှာစပြီးလေ့ကျင့်သင်ကြားမိသင်ခြင်းလို့ခေါ်တာမိသင်တက်ပြီးမှတခြားသူဆင်တက်စင်တက်တဲ့ပညာတွေသင်ပေးတာဒီဒါတစ်ဆင
့်ဆယ်စုနှစ်တည်းနဲ့ချီပြီးစင်နေကြောင်းသူတေသနာလေးလာမှုတွေကြောင်းပြည်တွင်းမှာသာမကနိုင်ငံတကာမှာပါElephant Lady ဆိုပြီးလူတီများတဲ့ဒေါက်တာတော်ခိုင်ဦးမှာကတော့အသိဉာဏ်အစင်တက်မြင်ပါတဲ့စင်တွေကိုစနစ်တကျလေ့ကျင့်သင်ကြားပေးဖို့အရေးကြီးတယ်လို့အထူးသဖြင့်အစင်လာကျင့်သုံးလာတဲ့စင်ကိုနားကျင်အောင်လေ့ကျင့်တဲ့ပုံစံမျိုးတွေကိုရှောင်ကျဉ်သင့်တယ်လို့အကြံပေးပါတယ်မြန်မာနိုင်ငံမှာမိန့်တင်တယ်လို့ခေါ်ကြတဲ့အစင်လာသင်ကြားမှုပုံစံမှာတော့စင်ဦးစီးနဲ့သခင်ကိုကြောက်အောင်နာခံတော့လေ့ကျင့်ပေးလို့ရှိပါတယ်ဒါပေမဲ့လည်းခုခါစင်တွေကိုတံပေးတာထက်စုပေးတဲ့ပုံစံမျိုးနဲ့လေ့ကျင့်မှုနည်းစနစ်တွေကိုနိုင်ငံကစင်ထင်းသိမ်းဆောက်ရှောက်ရေးဖွဲ့စည်းတွေရဲ့အကူအညီနဲ့မြန်မာစင်သမားတွေကိုတင်ကြားပေးတဲ့စီမံချက်တခုကိုလည်းဒေါက်တာတော်ခိုင်ဦးမှာကဥဆောင်အကောင့်ထက်ပေါ်နေပါပြီမြန်မာနိုင်ငံကတဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေမှာစင်တွေကိုအသုံးပြုလာတာစင်တွေရဲ့အလောက်ကန်အခွင့်အလမ်းရရှိရေးအတွက်တရင်ကောင်းတစ်ခုလို့ဆိုရမှာဖြစ်ပေမဲ့လည်းဒိဋ္ဌားစရာတွေလည်းရှိနေပါတယ်သူတို့ပြင်ကတော့ခီးသွွားလုပ်ငန်းတွေမှာအသုံးပြုတဲ့စင်တွေကိုညှဉ်းပန်းနှိပ်စက်တာတဘာဝနဲ့ဆန့်ကျင်တာတွေမလုပ်မိဖို့လိုတယ်လို့လည်းဒေါက်တာတော်ခိုင်ဦးမှာကသတိပေးပါတယ်
အမှန်အဖြစ်ဆိုရင်ကျမတို့ကကြံ့ကြံ့ပြုတာခီးသွွားလုံငန်းမှာတုံးမယ်ဆိုလို့ရှိရင်စင်မဖြစ်ခဲ့ရင်အဲ့စင်မဒီအသက်18နှစ်နဲ့အသက်45နှစ်အကြာအသင့်တော်ဆုံးလို့ယူဆရတယ်45နှစ်ကျော်ရင် तू ကအမတန်အိုပြီးသူ့ရဲ့ကိုသူ့ကိုလည်း तू ကဟို balance ဖြစ်အောင် तू မလုပ်နိုင်တော့ဘူးလို့အများယူဆရတဲ့အတွက်ဒါပေမဲ့စင်အထီးကျတော့အသက်18နှစ်ကနေအသက်50လောက်ထိတော့တုံးနိုင်တယ်အဲ့တော့အထီးအမှလည်းအသက်အရွယ်ကလည်း bracket တာလည်းမတူဘူးပေါ့နော်ပြီးတော့နောက်ပြီးတော့ဆင်ကိုခိုင်းမယ်ဆိုလို့ရှိရင်ဆင်ကိုတဲရဲဝိတ်တာလည်းဆင်တကောင်နီဟဟလာသူ့ကိုခန္ဓာဘလောက်ပဲကြီးကြီးဆင်ကကိုကိုအားပြုမဲ့ရုံးရတဲ့အခါကျရင်သူ့ကိုခန္ဓာအလေးချိန်တော့ရှိတဲ့တစ်အလုံးကိုဆွဲနိုင်ပြီးမဲ့ကြောပေါ်မှာတင်မယ်ဆိုလို့ရှိရင်တို့ကဆိုတော့အဲ့လောက်အလေးကြီးတော့တင်လို့မရဘူး
ခီးသွွားလုပ်ငန်းတွေမှာရှည်ရမ်းရောက်နေတဲ့ဒေသတွင်းကထိုင်းနိုင်ငံလိုနိုင်ငံမျိုးမှာစင်တွေရဲ့သဘာဝနဲ့မကန့်ညီတဲ့အပြုအမူတွေနဲ့ဧည့်သည်တွေကိုဖျော်ဖြေခိုင်းတာမျိုးစင်မှာအနာတရဖြစ်စေမဲ့ပုံစံမျိုးတွေကိုနမူနာမြူမိစေဖို့လဲဒေါက်တာဒေါခိုင်ဦးမှာလို့တွိတ်ဆန်ထိမ့်သိမ်းဆက်လျှောက်ရေးလှူရှားသူတွေတတိပေးနေကြတာပါမြန်မာနိုင်ငံမှာတချင်ကတစ်ထုတ်လို့ရေးလုပ်ငန်းတွေမှာသာအဓိကတုံးခဲ့ကြတဲ့စင်တွေကိုအခုကခီးသွွားလုပ်ငန်းတွေမှာပြောင်းလဲအသုံးပြုဖို့အတွက်ကတော့အတွေ့အကြုံတွေတခုပါဒါကြောင့်လဲသဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေအောင်မြင်ဖို့စင်တွေအလောက်ကန်အခွင့်အလမ်းရရှိနိုင်မဲ့တချိန်ထဲမှာပဲခီးသွွားတွေရောစင်တွေပါဘေးအန္တရာယ်ကင်းရှင်းစေဖို့မူဝါဒရေးအချမှတ်သူတွေအနေနဲ့ထိရောက်တဲ့လမ်းညွှန်ချက်တွေချမှတ်ဖို့လိုတယ်လို့လဲဒေါက်တာဒေါခိုင်ဦးမှာကပြောပါတယ်
ဟိုဒီနှစ်မှာသူက ecotourism ကိုဟာဆင်အသုံးချခီးသွွားလုပ်ငန်းကိုလုပ်နိုင်တယ်ဆိုရင်မှအားပေးလာတာရှိရဲ့အဲ့တော့ပွင့်လင်းမြင်သာတော့ဟလာညွှန်ကြားချက်မျိုးမရှိသေးဘူးလောလောဆယ်ဆယ်တော့ဒါပေမဲ့အစိုးရဘိုင်းအာနာရှိအတအပောင်းရဒီဟိုအုပ်ချုပ်သူဘက်ကတော့သူကဒီနာနဲ့တော့ဟိုခီးသွွားလုပ်ငန်းတွေတိုးတက်ဖို့မရအောင်လုပ်ပေးခြင်းနဲ့ဆိုစိတ်ဆန္ဒသူတို့စီမှာရှိရဲ့
ခီးသွွားတွေအတွက်ပန်းပြေစင်စကန်တွေဖြစ်နေအောင်မြင်မှုရဖို့ဆိုရင်တော့မူဝါဒဘိုင်းမှာသာမကကြွန့်ကျင်မှုအရေးအသွေးဘိုင်းမှာပါတိုးတက်အောင်လုပ်ဆရာတွေလည်းရှိနေသေးပါအထူးသဖြင့်ကတော့ပြပခီးသွားတွေအနေနဲ့စင်ပြဝဲတွေထက်စင်နဲ့ပတ်သက်တဲ့ဗဟုသုတမြန်မာနိုင်ငံကစင်တွေရဲ့ထူးခြားချက်တွေကိုသိလိုသူတွေများလာကြောင်းဒီလိုစင်နာတွေကိုမဖြည့်ဆည်းနိုင်သမျှစင်စကန်တွေအောင်မြင်မှုခက်ခဲရှိလေဦးမယ်လို့လည်းစင်လုပ်ငန်းမှာထဲထဲဝင်ဝင်လောက်ကန်နေသူတွေကပြောပါတယ်အကွယ်ဆောင်ရှောက်ရမယ်ဒရိစံအဖြစ်သတ်မှတ်ထားတဲ့စင်ဆိုတာဖျော်ဖြေသတော်ဘာမဟုတ်ဘူးဆိုတာကိုလည်းစင်ကိုအမိပြုလောက်ကန်နေကြတဲ့စီးပွားရေးလုပ်ငန်းတွေသာမကအများပြည်သူကြားမှာပါနားလည်သဘောပေါက်ဖို့လိုအပ်နေပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American အတန်းရဲ့မနေ့9နာရီထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍနဲ့အတူမြမငြိမ်းချမ်းရေးကိုတရုတ်ဘလို့ကူညီတင်တယ်ဆိုတဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ဘာကဘာကဝင်ရောက်တိုက်ခိုက်တယ်ဆိုပေမဲ့တကယ်တကယ်အဖြစ်ရမှန်ကတော့ဘာကဘာယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေက
စီတူအောင်မြင့်ရဲ့အခုလိုသုံးသက်တင်ပြချက်ကိုနားဆင်နိုင်ပါတယ်။အရင်ကကဘာတလွှားကထူးခြားစံပြတဲ့သတင်းအတူထွားတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးမအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE Facebook စာမျက်နှာမှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီဒုံးနဲ့လည်းဖြောပြပေးသွားမှာပါ။သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချိန်အခါသမီးရမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်တွေရဲ့အစားတွေကိုပြောပြပေးသွားကြပါမယ်။ Sign Max Far ဆိုတဲ့သောရရှင်က Happy New Year မင်္ဂလာညချမ်းတဲ့အတူနှစ်ဟောင်းကြွေပြီးတော့နှစ်သစ်မှာအလုံး VOA Wine တော်သားကြီးကျမ်းမာပျော်ရွှင်နိုင်ကြပါစေတဲ့။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေရှင်။ VOA သောရရှင်တွေအလုံးကဘာသူကဘာသားတွေအလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်။ဆက်ကနေနှစ်တည့်အတွက်ပထမအဆုံးသတင်းပတ်ဖြစ်တဲ့ဒီသတင်းပတ်အတွင်းမှာ viewer ထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်တွေကိုအခုအဝေးမြပေးသွားခြင်းပါတယ်ရှင်။ကျမတို့ဒီ2019နှစ်တကူဇန်နဝါရီလ1ရက်နေ့တုန်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပပြီးတော့နိုင်ငံတော်အတိုင်းပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာရှာစစ်မီးတွေငြိမ်းစေရေးငြိမ်းချမ်းရေးစကားပြောခဲ့ကြသလိုပြည်ရင်းစစ်မီးမငြိမ်းနိုင်သေးတဲ့အကြောင်းရင်းတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အသံလူငယ်တွေရဲ့အသံကိုနားထောင်ကြစီလိုပါတယ်လို့ပါဝင်ဆွေးနွေးသူတွေထောက်ပြပြောဆိုခဲ့တာကိုကျမတို့ VOE ကသတင်းတင်ပြခဲ့ပါတယ်ရှင်ဒီငင်းရဲစကားဝိုင်းပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုပြန်ပြီးတော့တုံ့ပြန်ရေးလာကြတာကိုသောရရှင်တွေကိုအခုဝေမျှပေးကြပါတယ်เนาะမင်းအောင်ဆိုတဲ့သောရရှင်ကဒီဒေါအောင်ဆဲစုကျင်တဲ့လူငယ်တွေစကားဝိုင်းကိုနားဆင်ပြီးတော့သူ့ရဲ့အထင်ကိုအခုလိုရေးလာပါတယ
်စကားတော်လာရဆိုရင်တော့တိုင်းရင်သားမေးတဲ့အပေါ်ဖြေကြရမှာရေပူရဆန်းဆန်းလေးတွေပဲဖြေသွားတာကိုတွေ့မြင်ရပါတယ်လူကျင်တဲ့ point ကိုတော့ဖြေကြသွားတာမတွေ့ရပါဘူးတစ်ဖက်ဆွဲတစ်ဖက်ခါဖြေသွားတာပါပြောမယ်ဆိုရင်တော့တက်မရော်ကိုပပပုတ်သွားတာပါပဲဒါပေမဲ့တက်မရော်ကိုပြည်သူထောက်ခံတာကလူတက်ဖို့အတွက်မဟုတ်ပါဘူး။တိုင်းရင်းသားတွေကိုအနိုင်ကျင့်ဖို့လည်းမဟုတ်ပါဘူး
။တက်မရော်ဆိုတာပြည်သူတွေအတွက်ဖြစ်ရပါမယ်ဆိုပြီးတော့သောရရှင်မင်းကောင်ကပြောလာတဲ့အခါမှာရွန်ဂျွန်ဆိုတဲ့သောရရှင်ကတော့သူစစ်တပ်ပေါ်မှာဘလို့ထင်မြင်ယူဆတယ်လဲဆိုတာအခုလိုရေးလာပါတယ်
။ခြေဥ်ကိုမပြင်းနိုင်ငြိမ်းချမ်းဖို့မလွယ်ပါဘူး။စစ်တပ်ကငြိမ်းချမ်းရေးမှမလိုချင်တာမငြိမ်းချမ်းရင်ခြေဥ်ကိုဖျက်မရစစ်တပ်ကလည်းပြင်ခွင့်ပေးမှမဟုတ်ပါဘူး။ဒီနှစ်ခုကြားမှာအဖြေတစ်ခုဝိုင်းဝန်းရှာဖွေနိုင်မှငြိမ်းချမ်းပါပါ
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်လက်တွေ့ကြဖို့လိုပါတယ်ဆိုပြီးတော့အကြံပေးလာတဲ့သူကတော့ Rose ဆိုတဲ့သောရရှင်ဖြစ်ပါတယ
်လူငယ်တွေကမေးခွန်းကောင်းတွေမေးခဲ့ပေမဲ့ဒေါ်စုဘဲကတော့ဝိုင်းဝန်းဆောင်ရွက်ကြပါဆိုတဲ့တမာရိုးကြအဖေကလွဲလို့ဘာမှထူးခြားတဲ့တုတ်ပြန်မှုကိုမပေးနိုင်ခဲ့တာကိုတွေ့ရပါတယ်88အရေးခင်းတော့ကဒေါသကြောင့်ထိမ့်မနိုင်သိမ့်မနိုင်ဖြစ်နေရတဲ့လူထုကြီးကိုစီကံရှိကြပါလို့ပဲသူတဖွဖွပြောခဲ့တာကိုတတိယမိပါတယ်သူ့မှာတကယ်ကိုအတွေးခေါ်ကောင်းတွေရှိပါတယ်ဒါပေမဲ့လက်တွေ့ကြဖို့တော့လိုပါတယ်
နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပြူလာတဲ့သောရရှင်နောက်တစ်ယောက်ကအရေးစစ်ဖြစ်ပါတယ်။သူကတော့စစ်ပွဲဖြစ်နေတဲ့ဒေသတွေကလူငယ်တွေကိုလည်းပါဝင်ပြီးတော့ဒီလိုမျိုးသကဝိုင်းတွေမှာထည့်သွင်းဆွေးနွေးခိုင်းသင့်ပါတယ်ဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။ဒီလိုကိစ္စမျိုးဆွေးနွေးဖို့ဆိုတာစစ်ဖြစ်တဲ့ဒေသကလူငယ်တွေနဲ့လည်းဆွေးနွေးပြီးသူတို့ကဘာတွေလိုအပ်နေလို့စစ်တိုက်နေရတာလဲဆိုတာမေးရပါမယ်။တေချာတာတစ်ခုကနေရာတိုင်းမှာတော့လူကျင်တဲ့လောက်ဘယ်တော့မှမရဘူး။စစ်ကိုတကယ်ရက်စီကျင်နေဆိုရင်နှုတ်နှစ်ဖက်ထိတ်တိုက်ဆွေးနွေးနိုင်အောင်ကြိုးစားရမယ်။ပြီးရင်ဖြစ်နိုင်ခြေရှိမဲ့အပေးအယူတစ်ခုလုပ်မှာပဲဒီကိစ္စအဆင်ပြေနိုင်မယ်လို့ယူဆမိပါတယ်။စစ်ပွဲတွေအခုရပ်ပေးပါဆိုပြီးတတိုင်းပြည်လုံးအော်ပြောနေလို့လည်းအလကားပါပဲ။ဘာကြောင့်စစ်တွေတိုက်နေရတာလဲ။ရှင်းရှင်းလေးပါ။သူတို့မှလူကျင်တာရှိလို့ပါ။ဒ ီဘက်ကလည်းဘာလို့ပြန်တိုက်နေရတာလဲဒါကတော့သူတို့တောင်းတလို့မပေးနိုင်လို့ပါဒါကိုနှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျော့မှုတွေနဲ့ညှိနှိုင်းယူနိုင်မှသာငြိမ်းချမ်းရေးကိုရနိုင်လိမ့်မယ်လို့ညံမီတလို့ဝင်ရောက်အကြံပြုတာပါ
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်နှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျှော့မှုနဲ့ညှိနှိုင်းယူမှရပါမယ်ဆိုတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ဒီ2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သက်ကိုနေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မိန်ကွန်းပြောတာပေါ်မှာအခြေခံပြီးတော့သောရရှင်တွေရေးလာကြတဲ့ထင်မြင်ယူဆချက်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလီတပုတ်နဲ့ဖျော်ပြပေးကြပါတယ်ရှင်Billboard Hot 100 ဆီမှာအကောင်ဆုံးနံပါတ်1ဖြစ်နေတဲ့သချင်းပဲဖြစ်ပါတယ်။အဖွဲ့ဝင်3ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တည်ဆူထားတာပါ။2016 October လကုန်ပိုင်းမှာထွက်တဲ့တပုတ်သေးသချင်းတပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture Day တပြားထဲမှာပါဝင်တဲ့သချင်းဖြစ်ပါတယ်ရှင်။ Billboard Hot 100နံပါတ်1ချိန်နေတဲ့ Bad and Boogie ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်
။ You know Young Rich You know so we ain't really never had no old money.We got a whole lot of new money though.
If young Metro don't trust you, I'm gonna shoot you.
Hey! Raindrops,
drip,
drop top, smoking, no cooking the hot pot.
Cooking!
Know your bitch, yeah, dot, dot, dot. Cooking up, dripping the crock pot, pot. We came from nothing to something.
Hey!
I don't try nobody, grip the trigger.
Nobody.
Call up the gang and they come and get
gang.
Cry me a river, give you a tissue.
Hey!
It's bad and bougie,
bad.
Cooking up with a Uzi.
Bah!
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Krah!
My bitch is bad and bougie,
bad.
Cooking up with a Uzi.
Dude!
My niggas are savage, ruthless.
Hey!
We got 30s and 100 rounds too.
Krah!All set.
Woo, 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 woo. Records on records, got backers on backers. I'm riding around in a coupe,
coupe.
I take your boo right from you,
you.
I'm a dog,
woo.
Beat her walls loose.
Hey.
Hop in the floor, woo.
Scream.
I tell that bitch to come come for me.
Come for me.
I swear these niggas is under me.
Hey.
The hate and the devil keep jumping me.
Jumping me.
Back rows on me, keep me company.
Cash.
Hey, we did the most,
most.
Yeah. Pull up and goes.
Woo.
Yeah, my diamonds a choker.
Bah.
Holding a fire with no holster.
Bah.
Rid the ruler, diamond cooler.
Cooler.
This a roller, not a mule.
Hey.
Dabbing on them like the usual.
Damn.
Magic with the brick do voodoo.
Magic.
Courtside with a bad. Then I send it through Uber.
Go.
I'm young and rich and plus I'm bougie.
Hey.
I'm not stupid, so I keep the Uzi. Records on records, got backers on backers, so my money making my back ache.
Ah.
You got a low act rate.
Act.
We from the north, yeah, that way.
No.
Fat cookie in the ashtray. This national smash day.
Smash.
Hop in the limb, have a drag race.
Smash.
I let them birds take a bath, babe.
Hey.
Raindrop,
drip,
drop top, smoking, no cooking the hot pot.
Cooking
on your bitch, yeah, dot, dot, dot. Cooking up from the crock pot,
pot.
We came from nothing to something.
Hey,
I don't trust nobody, grip the trigger.
Nobody.
Call up the gang and they come and get
gang.
Cry me a river, give you a tissue.
Hey.
It's bad and bougie,
bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Krah.
My bitch is bad and bougie,
bad.
Cooking up with a Uzi. Billboard Hot 100 by the number 2 take it. Bad and bougie, so let the team sit by the အခုဆက်ပြီး2019ခုနှစ်ဇန်နဝါရီလ1ရက်နေ့ဒီနှစ်သက်ကိုနေ့မှာဒေါအောင်ဆန်းစုကြည်ပြောကြားသွားတဲ့မိန့်ခွန်းပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းဝေမျှပေးသွားခြင်းပါတယ်။ငင်းချင်းရဲ့အမြင်အရဝိုင်းဝန်းကြိုးပမ်းကြပါဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကနှစ်သက်ကိုမိန့်ခွန်းမှာတိုက်တွန်းသွားခဲ့တာဖြစ်ပါတယ်။အခုထိငင်းချင်းရဲ့မရသေးတဲ့မြန်မာနိုင်ငံမှာငင်းချင်းရဲ့ရဖို့အတွက်တွန်းနိုင်သမျှအမြဲဆုံးလှုပ်ဆောင်ဖို့အတွက်ဒေါအောင်ဆန်းစုကြည်က NRPC မြို့သားပြန်လည်တည်မြဲရေးနဲ့ငင်းချင်းရဲ့ဘူဌာနဖွင့်ပွဲအခမ်းအနားမိန့်ခွန်းမှာဒီဇန်နဝါရီလ1ရက်နေ့ကတိုက်တွန်းသွားတာဖြစ်ပါတယ်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သူတွေထဲမှာတော့ဒီကျွန်တော် Facebook စာမျက်နှာမှာကြော်စွာဆိုတဲ့သောရရှင်က
NRD ကိုမဲအမှန်တကယ်ပြီးခဲ့သူတွေဟာအပြောင်းအလဲကိုလိုချင်လို့စီအနာရှင်စနစ်ကိုမကြိုက်လို့ပြီးတော့ဒီလူတွေဟာတိုင်းပြည်ပေါ်တကယ်စေတနာရှိတဲ့သူတွေဖြစ်တယ်ဆိုတာယုံကြည်လို့ပါမြန်မာပြည်ဒီမိုကရေစီတကယ်မရသေးပါပြည်သူတွေနဲ့ပြည်သူအစိုးရစီလုံးမှာမှလူချင်းနဲ့ပန်းနိုင်ကိုအမြန်ရောက်မှာပါ
အားလုံးစီလုံးညီညီမှလူချင်းနဲ့ပန်းနိုင်ရောက်မှာပါဆိုပြီးတော့ဒီကိုကျော်စွာရေးလာတဲ့အချိန်မှာမင်းနိုင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအစိုးရကိုအားမလို့အားမရဖြစ်နေတဲ့ပုံရှိပါတယ်
ငင်းငင်းရဖို့ဆိုရင်တက်မတော်ဖွဲ့စည်းတစ်ခုလုံးကအစိုးရလက်အောက်မှာရှိရမှာပါဒီတော့ဒီနေ့တဲ့ဒီနေ့ပုံမဆိုးရလာတဲ့အခြေအနေတွေကိုသုံးသပ်ကြည့်မယ်ဆိုရင်တော့အစိုးရဟာအမြေခံတက်တက်တာဖြစ်ပါတယ
်ဒါကိုမင်းနိုင်ရဲ့အမြင်ဖြစ်ပါတယ်ရှင် One Pound Jin Four ဆိုတဲ့ Facebook သောရရှင်ကလည်း
ဂျိုးပန်းကြဖို့ပြောတာလဲသူတို့တနိုင်ငံလုံးပြစ်ခတ်တက်ခတ်ရေးလို့ဇာကျုပ်လို့ပြောတာလဲသူတို့တကယ်တနိုင်ငံလုံးထိုးမယ်လို့ပြောတော့ဟိုအဖွဲ့မပါရဒီအဖွဲ့မပါရလို့ပြောတာလဲသူတို့
နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Diamond King ဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အဓိကတက်မတော်ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင်
ငြိမ်းချမ်းရေးအမြန်လိုချင်လို့ရှိရင်တက်မတော်ကအရင်တိုက်တော့မှာတက်မတော်ရဲ့ရန်လိုမုန်းတီးမှုတွေဖိရှားခိုင်းမှာအာဏာကိုဆုပ်ကိုင်ထားလို့ပြီးတော့လက်ရှိပြစ်ဆုခအခြေအနေကိုသာလူလာပြီးတော့ငြိမ်းချမ်းရေးရယူခြင်းနဲ့ဆန္ဒမရှိပါဘူးဖွဲ့စည်းပုံဥပဒေကိုလည်းပြင်ဖို့လူလာဟန်မပြပါဘူးဒါကြောင့်မလို့ကာကြုတ်မင်းအောင်လှိုင်ရဲ့ mindset ကိုအရင်ပြုပြင်ခိုင်းမှာကကြုပ်ဘက်ကသာညီငယ်ကြီးလိုချင်တဲ့စစ်ကောင်းစေတနာကောင်းရှိမယ်ဆိုရင်ညီငယ်ကြီးရဖို့လမ်းပွင့်သွားပါပြီ။ကြံလက်နက်ကင်အဖွဲ့စည်းတွေကိုစီယုံပြောဆိုဖို့လွယ်ကူသွားမှာပါ။ဒေါ်စုကလည်းလက်နက်ကင်အဖွဲ့စည်းတွေရဲ့အတန်ကိုလည်းလေးထားဖို့လိုပါတယ်။ပြည်သူတွေရဲ့အတန်တွေကိုလည်းဥပိ္ပခါပြူတာတွေမလုပ်ပါနဲ့လို့တိုက်တွန်းလိုပါတယ
်။ Diamond King ဆိုတဲ့သောရရှင်ကတော့ပြည်သူတွေရဲ့အတန်ကိုဥပိ္ပခါပြူမထားပါနဲ့ဆိုပြီးတော့ခုလိုရေးလာပါတယ်။ဒါကတော့နှစ်သက်ကူနေမှာဒေါအောင်ဆန်းစုကြည်ပြောကြားသွားတဲ့အမေကွန်နေကဒီငញ្ញញရဲ့အမြင်ရဖို့အလုံးဝိုင်းဝန်းစူးစမ်းကြပါမယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်တိုက်တွန်းပြောကြားသွားတဲ့မေကွန်နေပတ်သက်ပြီးတော့မေကွန်ပေါ်မှာသရရှင်တွေသူတွေရဲ့ထင်မြင်ယူဆချက်တွေကိုအခုလိုမျိုး VOA Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ရှင်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မြန်မာတချစ်သရရှင်တွေတဲ့မြန်မာတချစ်နေတဲ့ပုံတွေလည်းဖြိုးရေးပေးတော့လို့ရှိပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရစေနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့မြန်မာတက်ချစ်သောရရှင်တွေကိုမြန်မာတချင်းတွေတပုတ်နဲ့မြေတားတေးလဲဆောင်ဖျော်ပြပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကြာရောက်တဲ့ခင်လာပြည့်မွေးနေ့အတွက်ဂေဂေရဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့တချင်းလေးကိုမောင်နှင်းချင်းကမွေးနေ့တည်းလဲဆောင်ဖြစ်နေတောင်းတာပါဒီဇင်ဘာလ22ရက်နေ့ဆိုတော့အခုဇန်နဝါရီလထဲမှာတော်တော်ကြော်သွားပြီမဲ့ကျမတို့ကြားထဲမှာဒီတနင်္ဂနွေနေ့တိုင်းမြန်မာပြည်ကပေးစာများအစီအစဉ်တွေမှာအနှစ်ကုန်အထူးအစီအစဉ်တွေထုတ်လွှင့်ပေးနေတာမလို့အခုမှသရရှင်ရဲ့ပေးစာတွေကိုပြန်ပြီးဒီနှစ်အတွက်ပြန်ပြီးထုတ်လွှင့်ပေးရပါတယ်နော်ဒါကြောင့်မလို့ဒီပြီးခဲ့တဲ့လ2016ခုနှစ်အနှစ်ကုန်မှာမွေးနေ့ကြရောက်သွားတဲ့ညီမငယ်အတွက်မွေးနေ့တည်းလဲဆောင်ကိုအခုမှဖတ်ကြားပေးရတာဖြစ်ပါတယ်ရှင်ဒါမဲ့သူတောင်းဆိုထားတဲ့တချင်းလေးနဲ့ပဲဒီနေ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်ကေကေတီဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ They took it in my doubt that to my papa way အတိုင်းဝိုင်းများကကန်ကွက်နေကြလေ။အတဆရာလုံးဖြတ်လျှောက်ချင်မယ်မောင်းရလက်ကိုတွေ只得哭着泪啊浪片送给虽然记录就在给到老王变来给某一次该怎么也不忘不败大西亚老片小家没某一来哭追记得哭的那阿老片送你
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အကြောင်းကိုကိုကြောင့်မောင်နဲ့မေကွေကွေတော့ခဲ့ရဲ့။ဒီစင်းနိုင်မလို့ပါ။မေကွေပါပဲ။
ဒါနာကြောစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်စကားပေးစာကဏ္ဍကိုနားဆင်ကြရတာပါရှင်ဒီပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာနေ့မနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြမငင်းချမ်းရေးကိုတရုတ်ဘလူးကူညီတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်းနိုင်ကကူညီထားပါတယ်ရှင်
ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုယ်စားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျံကအမေရိကန်ဒေါ်လာတစ်သန်းကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရစီပေးအပ်ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ3သန်းလှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာတစ်သန်းပေးအပ်တာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘလောက်လိုလားသလဲဆိုတာကိုပြသခြင်းပုံလဲရပါတယ်မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘလို့အခမ်းကဏ္ဍကပါဝင်ခဲ့တယ်မြန်မာငြိမ်းချမ်းရေးအတွက်တရုတ်အစိုးရမှာဘလောက်တာဝန်ရှိနေတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့ကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်
အလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါအဲ့ဒီအချိန်တုန်းကချန်ကေရှိတ်ကူမင်တပ်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိမတ်ပြုကြတာမဟုတ်ပါဘူးအင်းကြီးချင်းမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီးချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါနောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆံရေးဟာတရုတ်နိုင်ငံတွင်းမှာယဉ်ကျေးမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကရဲ့အိမ်နီးချင်းနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြက်နှံ့လာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်ပြက်တနာကိုအစိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စစ်ဘွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါ။ဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ပိုချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ်။
1968ခုနှစ်ဇန်နဝါရီတရနေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂပတပ်ဖွဲ့ဝင်တွေဖုန်ကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကိုင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်နဲ့နေဇတ်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာဂပကဝင်ရောက်တိုက်ခိုက်တယ်ဆိုပေမဲ့တကယ်အဖြစ်ရမှန်ကတော့ဘာဂပယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နဲ့ရိတ်ခါအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါတနည်းတရုတ်ကမြန်မာနယ်နိမိတ်ထဲကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါဒီလိုနည်းနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှေ့ဟုန်ကြီးကြီးနဲ့ပုံပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်အဲ့ဒီမီးကိုဒီနေ့တည်းမငြိမ့်သက်နိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်ဆိုရဟာအာနာရှင်ပိုချုပ်ကြီးနေဝင်တဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာဂပကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာဂပအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကြံနေရစ်ပါတယ်
။1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာနာသိန်းစစ်အစိုးရနဲ့ယင်းနီနက်ဆိုင်းနဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနယ်ပယ်အသီးသီးမှာဆက်ဆံရေးကောင်းခဲ့တာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့နယ်စပ်ကတိုင်းဒေသလက်နက်ကိုင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်အစိုးရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအဓိကရင်းနှီးမြှုပ်နှံသူအဓိကကုန်သွယ်ဘက်ဖြစ်လာသလိုနယ်စပ်လက်နက်ကိုင်တပ်ဖွဲ့တွေကြီးစိုးတဲ့နယ်မြေတွေကနေလည်း စ်ကြောက်စိမ့်နဲ့တင်ဟဇာတမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်အစိုးရနဲ့ဒေသအာဏာပိုင်တွေဟာမြန်မာစစ်အစိုးရကိုရောနေဆက်ကတိုင်းသားလက်နက်ကိုင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းသမရဦးသိန်းစိန်အစိုးရတက်လာပြီး2011ခုနှစ်အရောက်မှာတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်စမ်းမှာတော့အာဏာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နယ်မြေကိုပြန်ရဖို့တပ်မတော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နွှဲလာခဲ့ပြန်ပါတယ်။အဲ့ဒီတက်ဖွဲ့ရင်းနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိက္ခာတရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေတာအာဏာပိုင်တွေရဲ့အကူအညီအားပေးမှုတွေရှိနေတယ်လို့တော့သိရပါဗျ။ဒါရီအလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါဗျ
။မြန်မာနိုင်ငံမှာတမိုင်းဝင်ယူကော့ဝဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါန်ဆန်းစုကြည်အဓိကတောင်းဆိုတာကတော့တရုတ်ဆိုအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆိုအကနေအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဆိုအကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ချိန်တွေတခါပြန်မြင့်နေပြန်ပါပြီ။မြန်မာငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲ။လက်ရှိပြဿနာဟာတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှေးကြာလှတဲ့ပဋိပက္ခပြဿနာဖြစ်နေတာမို့တရုတ်အစိုးရအနေနဲ့ဘယ်ဘက်ကိုမှဘယ်မလိုက်ပဲငြိမ်းချမ်းရေးကိုတကယ်အကောင့်ထဲဖော်နေတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလိုအပ်သမျှဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစမှွေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြမပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းနှိမ်သက်သူငြိမ်းချမ်းရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ခုစစ်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာလည်းအတန်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်။အခုနောက်ဆုံးကြန့်နေသေးတဲ့ကဘာတလွှထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရလာပါပြီ။ကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါရှင်။
တရုတ်နိုင်ငံမြောက်ပိုင်းစိုက်ဘေးရီးယားနယ်စပ်နာကဟာဘင်မြို့မှာ33ကြိမ်မြောက်နိုင်ငံတကာရေခဲရုပ်ထုပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကစတင်ကျင်းပနေပြီဖြစ်ပါတယ်။နာမည်ကျော်တမိုင်းဝင်ပုဂ္ဂိုလ်တွေရဲ့ရုပ်ထုတွေ၊ဗုဒ္ဓရုပ်ထုကြီးတွေ၊ပီဇာမျှော်စင်လိုအဆောက်အုံတွေကိုအရင်နှစ်တွေကလိုပဲခန်းခန်းနာနာပြင်ဆင်ထားပါတယ်။အဲ့ဒီအဆောက်အုံတွေဟာနှစ်ထပ်သုံးထပ်အဆောက်အုံလောက်မြင့်ပြီးတော့အခုလိုရုပ်လုံးပေါ်ဖို့အတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ခေတ်ကစတင်ဆောက်လုပ်ခဲ့ရတာပါ။ဒီမှာအသုံးပြုထားတဲ့ရေခဲတုံးတွေကိုတော့မြို့နာကမြစ်ထဲကနေခွဲထုတ်ရယူထားတာပါရေခဲအမှတ်အောက်18ဒီဂရီဆယ်စီယပ်လောက်ရောက်နေတဲ့အချိန်မှာပွဲတော်ကျင်းပနေကြတာဖြစ်ပြီးတော့ရေကူးပြိုင်ပွဲကိုလည်းကျင်းပခဲ့ပါတယ်ရေကူးပြိုင်ပွဲမှာအဖွဲ့ပေါင်း34ဘွဲကလူပေါင်း400ကျော်လောက်ဝင်ပြိုင်ခဲ့ကြတာပါအခုလိုဆောင်းတွင်းဘက်ရေခဲထဲမှာရေကူးတာဟာသူတို့ရဲ့ကျန်းမာရေးအတွက်ကောင်းစေတယ်လို့အသက်ကြီးပိုင်းနဲ့အသက်လက်ပိုင်းလူတွေကယူဆကြတာပါညဘက်မှာတော့ရေခဲအဆောက်အုံတွေကြားမှာမီးရောင်စုံတွေကိုလည်းထွန်းညှိထားပါတယ်လူကြိုက်အများဆုံးဆွဲဆောင်မှုတစ်ခုကတော့ရေခဲရှော့စီးတာဖြစ်ပြီးရှော့စီးကျင်သူတွေဟာပလတ်စတစ်အပြားလေးတွေပေါ်မှာထိုင်ပြီးစီးကြရတာပါဒီပွဲတော်ကိုဖေဖော်ဝါရီလ25ရက်နေ့အထိပြသထားမှာဖြစ်ပါတယ်ခင်ဗျာ
တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတယောက်ရဲ့စာပနာကိုတော့အနေရောင်ဘစ်ကနီဝစ်တိုင်ဘက်ကဖျော်ဖြေကြတဲ့အမျိုးသမီး90လောက်ကစစ်ကားရီပေါ်မှာကပြဖျော်ဖြေပြီးလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ဒေသခံကောင်စီအဖွဲ့ဝင်ထန်ရှန်းရဲ့ဇာပနာမှာအခုလိုဖျော်ဖြေပွဲတွေနဲ့လိုက်ပါပို့ဆောင်ခဲ့ကြတာဖြစ်ပြီးတော့ကြီးစုသူတွေနဲ့လိုက်ပါပို့ဆောင်သူတွေများလို့တဲ့အထွတ်အလန်းတွေပိတ်ကုန်ပါတယ်။ထိုင်ဝမ်ကျွန်းတောင်ပိုင်းချယာယီမြို့မှာကျင်းပတဲ့ဒီဇာပနာစီတန်းပို့ဆောင်တဲ့ပွဲမှာကားအစီး100ကျော်လောက်ပါဝင်ခဲ့ပြီးတော့ကီလိုမီတာတော်တော်ရှိပါတယ်။တချို့တွေကတပ်ပုံတွေလိုက်ရိုက်ကြနောက်ဆိုင်ကမောင်းတဲ့သူတွေကလည်းအနောက်ကနေတိုင်ဘက်ကဖျော်ပြနေတဲ့အမျိုးသမီးတွေကိုတောက်လျှောက်လိုက်ကြည့်ခဲ့ကြတယ်လို့ CDS ဒေသရင်းသတင်းဌာနမှဖော်ပြထားပါဗျ။တ
ထန်းဟာအသက်86နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပြီးတော့ဒီမြို့မှာတော့လူသိများထင်ရှားတဲ့နိုင်ငံရေးသမားတဦးပါလူတွေနဲ့ဆက်ဆံရတာကိုသဘောကျတဲ့သူအတွက်အခုလိုအမတ်တရစာမနာဖြစ်အောင်စီစဉ်ခဲ့တာလို့သူရဲ့မိသားစုကပြောပါတယ်ဒီစာမနာမှာဒီလိုက်နာရမယ့်တချို့ရိုးရာထုံးတဲ့အစင်လာတွေနဲ့စန့်ကျင်နေတယ်လို့ဖြစ်နေတယ်ဆိုပေမဲ့လည်းထိုင်ဝမ်ကျွန်းမှာတော့အခုလိုဖျော်ဖြေပွဲကအဆန်းမဟုတ်ပါဘူးအခုလိုတိုင်ပတ်ကပြဖြောပြကြတဲ့မျိုးသမီးတွေကိုစာပနာတွေမှာတွင်မကပဲတချို့ဘာသာရေးပွဲတွေမှာဖြောပြဖို့အတွက်နှားကြပါရဲ့ရှင
်အာဖရိကမြောက်ပိုင်းမော်ရိုကိုနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့စပိန်ကိုပိုင်အုပ်ချုပ်ရေးနယ်မြေဆူတမြို့ကိုကားနဲ့ဖြတ်ကျော်ပြီးခီးဆောင်အိတ်ထဲမှာရွှေပြောင်းဝင်ရောက်သူတွေကိုထည့်ထားပြီးတော့ခိုးသွင်းဖို့စ조사ခဲ့တဲ့မော်ရိုကိုနိုင်ငံသားနှစ်ဦးကိုနေဆက်အဆောင်တွေကဖမ်းဆီးမိတယ်လို့စပိန်တာဝန်ရှိသူတွေကပြောပါဗါအာဖရိကအလဲပိုင်းဂေဗွန်နိုင်ငံကနေ19နှစ်အရွယ်ရွှေပြောင်းဝင်ရောက်သူကိုအမျိုးသမီးတဦးကခီးဆောင်အိတ်ထဲမှာထည့်တွန်းလာပြီးတော့မော်ရိုကိုနိုင်ငံကနေဝင်ရောက်ဖို့စ조사နေစဉ်မှာလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတွေ့တာလို့နေဆက်လုံခြုံရေးတွေကပြောပါဗါဒီအသက်22နှစ်အရွယ်အမျိုးသမီးကလုံခြုံရေးဂိတ်တွေကိုရှောင်ဖို့စ조사နေတာကြောင့်ရဲတွေကတန်တရားဝင်ခဲ့တာပါခီးဆောင်အိတ်ကိုဖွင့်လိုက်တဲ့အခါမှာတော့ခီးဆောင်တစ်တာထဲမှာခွေခေါက်လိုက်ပါလာတဲ့အသက်ရှူကျက်နေတဲ့အမျိုးသားကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပြီးချက်ချင်းဆိုသလိုပဲသူ့အတွက်ဆေးဝါးအကူအညီတွေရယူခဲ့ရတယ်လို့ရဲတွေကပြောပါတယ်ခင်ဗျာ
ကဘာတလှထူးခြားစံပြသတင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုကျမတို့အတန်လှည့်နေတဲ့အချိန်နဲ့တပြေးညီ VOA အင်တာနက်စာမျက်နှာကနေတိုက်ရိုက်ဖန်ယူနားဆင်နိုင်တယ်လို့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောင်လိုင်းဌာနကအတည်ပြုပြောဆိုပြီးတဲ့နောက်သမ္မတဘာရက်အိုဘားမားကသူ့အနေနဲ့ဒီမိုကရေစီစနစ်မှာသတင်းမားတွေထုတ်လွှင့်တာနဲ့ကွန်ပျူတာနဲ့ထုတ်ဖောက်ဝင်ရောက်ပြီးသတင်းအချက်အလက်တွေခိုးယူမှုတွေရဲ့အကျိုးသက်ရောက်မှုတွေကိုရှော့တွက်မိခဲ့တဲ့အကြောင်းပြောကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဆင်းရဲကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တင်းငွေနေညကရန်ကုန်မြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာရန်ဟီလီရဲ့၅ချိန်မြောက်ခီးစဉ်ဖြစ်ပြီးဒီခီးစဉ်အတွင်းကရှင်ပြည်နယ်အတွင်းကမြစ်ကြီးနာဖာကန်နဲ့လိုင်စာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတိတောင်မောင်တော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းတွားရောက်ဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှာကျင်းပမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာအစီအခါသာတင်သွင်းမှာဖြစ်ပါတယ်ဒီခီးစဉ်အဆုံးမတက်ခင်မှာမြန်မာနိုင်ငံကမပြောင်းငင်တင်းနာရှင်းလင်းပွဲလည်းပြုလုပ်သွားမှာပါထိုင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်သွားခဲ့တဲ့အတွက်လူ19ဦးသေဆုံးခဲ့ရတယ်လို့ထိုင်းအစိုးရအာဏာပိုင်တွေကပြောပါတယ်မုတ်တိထာသာရွာသွန်းခဲ့ပြီးတဲ့နောက်ခရိုင်10ခုမှာရေလွှမ်းမှုမှုဖြစ်သွားခဲ့ပြီးအင်ဂျီပေါင်း 28,000 ကျော်ကိုတရားမှုဖြစ်စေခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အီရန်နိုင်ငံရဲ့တမရဟွန်လည်းဖြစ်နိုင်ငံပြည်ပြင်ပြောင်းလဲရေးဦးဆောင်ခဲ့သူလည်းဖြစ်တဲ့အက်ကဘာဟာရှမီရာဖ်ဆန်ဂျာနီဟာကွယ်လွန်သွားကြောင်းနိုင်ငံပိုင်အီရန်ရုပ်တံဌာနကသတင်းကြေညာခဲ့ပါတယ်ခင်ဗျာ
2019ခုနှစ်ဇန်နဝါရီလ9ရက် VOA အမေရိကန်တန်ရဲ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဥရဂူဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.